အမေရိကန်နဲ့တရုတ်ကြားကုန်သွယ်ကုန်တွေအပြန်အလှန်တိုးစီးကျနေတဲ့အခြေအနေအောက်မှာပဲဩဂုတ်လအတွင်းအမေရိကန်နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်က38ဘီလီယံဒေါ်လာအထိကုန်သွယ်ရေးပုံငွေပြခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်သွင်းကုန်ဒေါ်လာ268ဘီလီယံဘူးပေါ်နောက်ထပ်သွင်းကုန်ကိုတိုးကောက်မယ်လို့ချင်းချောက်လိုက်ပြီးနိုင်ငံပိုင်းအတွင်းမှာပဲငွေပုံငွေရှင်တရင်အခုလိုထွက်ပေါ်လာတာပါတရုတ်သွင်းကုန်ဒေါ်လာ50ဘီလီယံပမာဏပေါ်အမေရိကန်ကအခွန်တိုးကောက်ထားပြီးတဲ့နောက်ထပ်လည်းသွင်းကုန်ဒေါ်လာ200ဘီလီယံပမာဏပေါ်အခွန်တိုးကောက်အောင်မယ်လို့ထရန့်ကပြောထားတာပါမြောက်ဒါကိုတာပြည်နယ်ဖာဂိုမြို့ကိုသွားနေတော့အဲ့အချိန်မဆိုင်မင်းနဲ့နောက်ထပ်သွင်းကုန်ဒေါ်လာ268ဘီလီယံပမာဏပေါ်အခွန်တိုးကောက်ခြင်းကောက်သွားမှာဖြစ်တယ်လို့ထရမ့်ကသတင်းတောက်တွေကိုမနေ့ကထပ်ပြောခဲ့ပါတယ်။သမရစီးပွားရေးအကြံပေးလေရီကတ်လူကတော့သွင်းကုန်ကုန်တိုးကောက်မှာနဲ့ပတ်သက်လို့လူလူရဲ့သဘောထားအမြင်တွေကိုလည်းထည့်သွင်းသုံးသပ်မှာဖြစ်ကြောင်းသောက်တာနေကပြောပါရတယ်။အမေရိကန်ကုန်သွယ်ရေးဌာနရရှိတွေကလည်းအခုလိုကုန်သွယ်ကုန်တိုးကောက်မှာနဲ့ပတ်သက်လို့တပတ်အတွင်းအကြံပြုချက်6000လောက်ရရှိထားတာပါ။တရုတ်အနေနဲ့အမေရိကန်နဲ့ကုန်သွယ်ရမှာလိုက်လေလျော်လျော်ဆက်ဆံလာစီဖို့တရုတ်နိုင်ငံပေါ်အခုလိုသွင်းကုန်ကွန်တိုးစီးကြတာဖြစ်ကြောင်းထရန့်အစိုးရအဖွဲ့ကအကြောင်းပြထားပါတယ်တရုတ်နိုင်ငံအနေနဲ့စိုက်ဘာခိုးယူမှုအပဝင်အမေရိကန်ရဲ့ညာနာဆိုင်ရာနည်းပညာပိုင်းနဲ့ပတ်သက်လို့အကောက်အွယ်ပေးဖို့လေအမေရိကန်ကတောင်းဆိုထားတယ်လို့တရုတ်ဈေးကွက်ကိုအမေရိကန်အနေနဲ့ပို့ပြီးတော့ထိုးပေါက်ခွင့်နဲ့ကုန်သွယ်မှုကနေပုံငွေပြမှုကိုလျှော့ချဖို့ထရန့်အစိုးရကတောင်းဆိုထားပါတယ်ခင်ဗျာ